စစ်ပွဲသုံးနှစ်ဖြစ်ခဲ့ဘူးတဲ့အီဂျစ်နဲ့အစ္စရေးနိုင်ငံတို့ဟာအခုတော့ဆိုင်းနိုင်ကျွန်းဆွယ်ကလက်နက်ကန်ဆွံ့ရောက်ဝါဒီတွေကိုနှိမ်နင်းဖို့အတွက်စစ်ဖက်ချင်းပူးပေါင်းဆောင်ရွက်နေကြပြီလို့လေ့လာသူတွေကပြောပါတယ်။ဒါနဲ့ပတ်သက်ပြီးနှစ်နိုင်ငံစလုံးကထုတ်မပြောသလိုဘာမှတုံ့ပြန်ပြောဆိုတာဒါမှမဟုတ်ညင်းဆိုတာလည်းမရှိပါဘူး။အီဂျစ်နိုင်ငံမြောက်ပိုင်းနဲ့ဆိုင်းနိုင်ကျွန်းဆွယ်လက်ပိုင်းဒေသကိုဦးတည်ချက်ထားပြီးနိုင်ငံတော်မှာအကြမ်းဖက်ဝါဒီတွေရာဇဝတ်သားတွေနဲ့ရာဇဝတ်ဂိုင်းတွေကိုနှိမ်နင်းတဲ့စစ်စင်ရေးကြီးစလုပ်နေပြီလို့အီဂျစ်စစ်ဖက်ပြောခွင့်ရတွေကပေါက်ကြနေမှကြေညာပါတယ်။ဆိုင်းနိုင်လေပိုင်းဒေသကဆူဖီပလီတခုကိုပြီးခဲ့တဲ့နှစ်မှာစစ်သွေးကြွတွေဝင်တိုက်တာကြောင့်ဝိပုလာသူ300ကျော်သေဆုံးခဲ့ပါတယ်။ဒါပေမဲ့လည်းအခုစစ်စင်ရေးမှာအစ္စရေးရဲ့အခမ်းအနားနဲ့ပတ်သက်ပြီးအီဂျစ်စစ်ဖက်ပြောခွင့်ရတွေကဘာမှပြောဆိုတာမရှိပါဘူး။အစ္စရေးနဲ့နေဆက်ကမတိမချင်းဖြစ်နေတဲ့အီဂျစ်နိုင်ငံဆိုင်းနိုင်ကျွန်းဆွယ်မှာ IS အကြမ်းဖက်ဝါဒီအုပ်စုနဲ့ဆက်ဆက်ရှိတဲ့အဖွဲ့ရဲ့နေရာတွေကိုအစ္စရေးထောက်လှမ်းရေးအဝေးထင်းဒရုန်းယာဉ်တွေပျံသန်းမှုနဲ့ဒေသတိုက်ခိုက်မှုဒါဇင်ပေါင်းများစွာကိုလုပ်ဖို့အီဂျစ်အစိုးရကခွင့်ပြုခဲ့တယ်ဆိုပြီးသတင်းမီဒီယာတွေမှာရေးသားဖော်ပြနေကြတာပါခင်ဗျာ။